2019ခုနှစ်ဂျားဖြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD ကသူရှင်ပြိုင်တဲ့မဲဆန္ဒနဲ့စုစုပေါင်း18နေရအနက်9နေရမှာအနိုင်ရရှိခဲ့ပေမဲ့လေမွန်ရှမ်းရခိုင်စတဲ့တိုင်းရင်းသားဒေသတွေမှာ NLD ပါတီအနေနဲ့ရှုံ့နေကြရတာဘာကြောင့်ပါလဲဆက်ပြီးနားဆင်ပါရှင်
တနိုင်ငံလုံးလစ်လက်မဲဆန္ဒနယ်ပေါင်း19နေရာအတွက်ဧပြီလ10ရက်နေ့ကကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD ကထက်ဝက်အနိုင်ရရှိခဲ့ပါတယ်။ NLD ပါတီအနေနဲ့အခုဂျားဖြတ်ရွေးကောက်ပွဲမှာမျှော်မှန်းထားသလောက်အနိုင်မရခဲ့ဘူးလို့အကဲခတ်တွေကသုံးသပ်ကြပါတယ်။ရခိုင်ပြည်နယ်ကအမ်းမြုံနယ်မှာအနိုင်ရရှိခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ရဲ့လွှတ်တော်ကိုယ်စားလှယ်လေးဖြစ်ပါတီဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာအေးမောင်ကတော့သူအနိုင်ရရှိခဲ့တာနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ်
။ဟုတ်အားမနိုင်ရတဲ့အကြောင်းကအဓိကတော့ကျွန်တော်ဂျင်းလက်ကိုစီယုံထားလိုက်နိုင်လို့ပါ။အဲ့တော့အဓိကပါတီတည်ဆောက်မှုကျွန်တော်တို့ကောင်းမြောင်လုပ်နိုင်ပြပါတယ်။မဲဆွေစီယုံတဲ့ကာလမှာလေကျွန်တော်တို့မျိုးသားအချိုးစည်းဘွားကိုကာကွယ်စောင့်ချဖို့လိုအပ်တဲ့ကာလဖြစ်ကြောင်းကိုနားဝင်အောင်ကျွန်တော်တို့တင်ပြနိုင်ပြပါတယ်။အဲ့ဒါကြောင့်လေဒီနေ့မေဆန္ဒနေ့အားလုံးဒီမှာလောက်ကိုကျွန်တော်နိုင်အောင်ကြိုးစားနိုင်ပြပါတယ်။ရှင်းတိုင်းသားများကလည်းကျွန်တော်ကိုထောက်ခံတဲ့အင်အားစုတော်တော်များများရှိပါတယ်။အဲမြို့ပေါ်မှာလည်းကျွန်တော်တဝက်လောက်နိုင်ပါတယ
်။ရှမ်းပြည်နယ်ကျေးတီမိုင်းရှူကျိုင်းတုံအပါဝင်မဲဆန္ဒနယ်မြေ6နေရာလုံးမှာ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိခဲ့ပါတယ်။အခုလိုရှမ်းပြည်နယ်မှာ NLD ပါတီရှုံ့နှိမ့်ခဲ့ရတဲ့အကြောင်းရင်းတွေထဲမှာသူတို့ပါတီအတွက်ဘာသာစကားအခက်အခဲကြုံတွေ့ခဲ့ရတယ်လို့တိုက်ပွဲတွေဖြစ်နေတဲ့အတွက်လက်ရှိအာဏာရပါတီဖြစ်နေတဲ့ NLD အပေါ်မှာဒေသခံတွေရဲ့ထောက်ခံမှုနည်းလိမ့်မယ်ဆိုတာကိုတော့ကြိုတင်ခန့်မှန်းထားကြောင်း NLD ပါတီဗဟုအလုံးမှုဆောင်အတူရေးမှုအဖွဲ့ဝင်ဦးဝင်းထိန်ကသတင်းတောက်တွေကိုပြောပါရတယ်။1990ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ NLD ပလဲမြို့နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဒေါက်တာတင့်ဆွေကတော့ဂျားပြည့်ရွေးကောက်ပွဲရလဒ်ကိုကြည့်ပြီးNLD အနေနဲ့ပါတီရဲ့အနာဂတ်နည်းဗျူဟာကိုပြန်ပြီးသုံးသပ်ဖို့လိုကြောင်းအခုလိုပြောပါရစ
ေ။ NLD ကထင်သလောက်မနိုင်ဘူးလို့ဟိုထောက်ပြကြရတယ်လေ။သူတို့ကတော့မပါဘူးပေါ့။သို့တော်လည်းပဲ NLD ဘက်ကလည်းဒီတဲ့နီးနာစသဖြင့်ချစ်ကပ်မှုမဲဆွယ်ဆွေးမှုသို့မဟုတ်အမှန်လောင်ယူချက်မှုစသဖြင့်ပေါ့နော်။ဒီဟာတွေမှာပြင်သစ်နာသင်္ကန်းသာယူသင်နာတွေရှိမလားပေါ့။ဒါတော့ NLD ကောင်းဆောင်ပိုင်းကပို့ပြီးတော့နားလဲပြီးသုံးသပ်နိုင်မလို့ဆက်ပါတယ
်။မွန်ပြည်နယ်ချောင်းဆုံမြို့နယ်လစ်လက်သွားတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက် USDP ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကအနိုင်ရရှိခဲ့ပါတယ်။အဲ့ဒီမှာ NLD ကရှုံ့နှိမ့်ခဲ့ရတဲ့အကြောင်းရင်းတွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းချောင်းဆုံမြို့ကတရားအမိပေးရေးကိစ္စကိုဒေသခံတွေမကြေမနက်ဖြစ်မှုနဲ့ပတ်သက်နေတယ်လို့ခန့်မှန်းကြသလို NLD လွှတ်တော်ကိုယ်စားလှယ်လောင်းဟာဒေသခံမဟုတ်ဘူးဆိုတဲ့အချက်ကအဓိကဖြစ်နေတယ်လို့လည်းသုံးသပ်ကြသူတွေရှိပါတယ်။ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
ဒီတိုင်းသားဒေသတွေမှာတိုင်းသားလူမျိုးကိုယ်စားလှယ်တွေနိုင်တာကတော့ဒါဖြစ်လက်ဖြစ်တဲ့နဲ့ဒါကျွန်တော်တို့ကြိုးစားမှာပါအဲသို့တော်လည်းပဲတိုင်းသားလူမျိုးဖြစ်ပြီးတော့တခါနိုင်ငံရေးပါတီအရာကတော့ဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဟိုအရင်ကသူကဒေသကလူမျိုးတွေကိုဦးစားပေးလုပ်တဲ့ policy ကလုပ်တော့ကသူတို့မွန်ဒေသမှာအဲ့လိုဖြစ်သွားတာကတော့ဟိုဘာလဲလို့ဟိုမေးရမှာပေါ့နော်ဟိုအဲ့တော့မွန်လူမျိုးတွေကပို့ပြီးတော့ဟိုဒါကိုလေးလေးနက်နက်စဉ်းစားပြီးတော့နောက်ကာလရွေးကောက်ပွဲတွေမှာအဲ့ဒါပြောရတဲ့နဲ့ချင်းကရင်တော့သူတို့လူမျိုးစုဆိုင်ရာကိုယ်စားလှယ်ပြုမှုပို့ပြီးတော့ရနိုင်လိမ့်မယ်လို့ယူဆပါတယ်ခင်ဗ
ျအခုဂျားဖြတ်ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိသူနှစ်တန်းကျော်ရှိခဲ့ပေမယ့်ဆန္ဒမဲပေးသူအရေးအတွက်အတော်လေးနေပါကြောင်းရွေးကောက်ပွဲလည်လာစောင့်ကြည့်သူတွေကပြောပါတယ် NLD ပါတီဝင်ရောက်ရှင်ပြိုင်မှုရှိတဲ့ကြားပြည်နယ်ဖရူဆိုမြို့နယ်မှာတော့လူမျိုးပေါင်းစုံဒီမိုကရေစီပါတီကြားပြည်နယ်ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းကအနိုင်ရရှိခဲ့ပါတယ်။ NLD အနိုင်ရရှိခဲ့တဲ့နေရာတွေကတော့ရန်ကုန်နဲ့စကိုင်းတိုင်းကပြည်သူ့လွှတ်တော်၅နေရာ၊ပဲခူးတိုင်းချင်းပြည်နယ်နဲ့ရန်ကုန်တိုင်းတို့ကအမျိုးသားလွှတ်တော်တနေရာစီနဲ့ရှမ်းပြည်နယ်လွှတ်တော်တနေရာအလုံးပေါင်း၉နေရာဖြစ်ပါတယ်။ USDP ပါတီကမွန်ပြည်နယ်ချောင်းဆုံမြို့နယ်ပြည်သူ့လွှတ်တော်နေရာနဲ့ရှမ်းပြည်နယ်ကျိုင်းတုံမြို့နယ်အမှတ်2ပြည်내လွှတ်တော်နေရာတို့မှာအနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင်။